Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့မနက်ဖြန် VOE အံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2440 51တို့ကနေနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအံလွင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရေမင်းထွန်းပါ။သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြည့်ကြပါမယ်။ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေထဲမှာတော့အသားအရောင်ကွဲပြားသူ American Outlook Democrat အမျိုးသမီးအမတ်၄ဦးကိုဝေဖန်တိုက်ခိုက်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကလက်မခံဘဲပယ်ချလိုက်ပါတယ်။ American နိုင်ငံမှာ2019အတွင်းလူဖြူမျိုးသားရေးပါတီရဲ့ချစ်တက်ပွဲတစ်ခုအတွင်းမှာမျိုးသမီးတူကိုကားနဲ့တမင်သက်သက်တိုက်ခိုက်သေးစေခဲ့တဲ့လူဖြူမျိုးသားရေးပါတီတယောက်ကိုဒုတိယကြိမ်ထောင်ဒဏ်တသက်တကျွန်းချမှတ်ခဲ့ပါတယ်။နေပြည်တော်မှာရှိတဲ့ Wisdom Hill နေကလေးတဲ့ကျောင်းတစ်ကျောင်းမှာနှစ်နှစ်အရွယ်မိန်းကလေးငယ်တူအာဓမပြုချင်ခံရတဲ့ကိစ္စကိုတရားဥပဒေစစ်ဆေးကြားနာနေပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်မခွာရွေး
။အခုဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံရေးနဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူတွေလွတ်မြောက်ရေး NLD အစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေမူကြမ်းတင်သွင်းမှုကို AI ကကြိုဆိုပါတယ်
။ Amnesty International is happy to endorse and support this legislation we believe that Burma political prisoners assistance
act အစီအစဉ်ဖေးရတာဝန်ခံပြောကြားချက်နဲ့တူနားဆင်ကြရမှာပါတခါစင်ကာပူအမေရိကန်မှာရှိတဲ့စင်ကာပူနဲ့မြန်မာတန်ယုံတွေရှိမှာရခိုင်မျိုးသားတွေရဲ့စန္ဒပြမှုမလေးရှားကိုအလုသွားလုပ်ဖို့ကြိုးစားတဲ့မြန်မာလူမျိုး60ကျော်ထိုင်းပလေးနေဆက်မှာအဖန်ခံရတဲ့စတဲ့သတင်းလွှာတွေနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးပါမယ်ရှင်
အသားအရောင်ကွဲပြားသူ American Outlook Democratic အမတ်အမျိုးသမီးအမတ်ငလေးဦးကိုဝေဖန်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တဲ့ဆိုတဲ့ဝေဖန်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိလို့ဒီကိစ္စကိုကျွန်တော်မစိုးရိမ်ပါဘူးလို့သတင်းတောက်တွေကိုသမ္မတထရမ့်ကပြောလိုက်ပါတယ်။ American ပြည်ထောင်စု Israel နဲ့သူ့ရဲ့သမ္မတလုပ်ငန်းတွေကိုဂုဏ်သိက္ခာကျဆင်းအောင်လုပ်နေတယ်သူတွေလို့ဆိုပြီးလူပြိုမဟုတ်တဲ့အသားအရောင်ကွဲပြားပြီးတော်ကွဲပြားသူအမျိုးသမီးလွတ်တော်အမတ်လေးကိုသမ္မတဒေါ်နယ်ထရမ့်ကတင်းနာလေးမှာဆက်လက်ဝေဖန်တိုက်ခိုက်နေတာပါ။တစုံတရာသောသူကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးပြဿနာရှိနေတယ်။ဒီနိုင်ငံမှာမနေချင်ဘူးဆိုရင်သူတို့တွေဒီနိုင်ငံကထွက်သွားတဲ့နဲ့ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားပြီးအောက်လွတ်တော် Democratic အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလစစ်မြစ်နေရာရေးနိုင်ငံတွေကိုပြန်ပြီးအဲ့ဒီကရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတထရမ့်က Twitter မှာပြောနေခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအမျိုးသမီးအမတ်တွေထဲမှာမင်းနီဆိုတာပြည်နယ်ကအောက်လွတ်တော်အမတ်အီဟောအိုမာတူဒါဆိုမာလီယာမှာမွေးဖွားခဲ့သူဖြစ်ပါတယ်။တခြားသုံးဦးတည်းကမက်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အိုင်ယနာပရက်စလီနဲ့ဆစ်ဆနာဒီအိုဟိုင်ယိုပြည်နယ်မှာမွေးဖွားခဲ့ပြီးအလက်ဇန်ဒရီယာအိုကာစီယိုကိုတယ်စ်ကနယူးယောက်မြို့တော်သူဖြစ်တယ်လို့ရာရှိဒ်တာလပ်ကလည်းမစ်ဂန်ပြည်နယ်ဒီထရိုက်ဇာတိဖြစ်ပါတယ်။ဒီမိုကရက်တီကတော့လူမျိုးရေးခွဲခြားမှုနဲ့နိုင်ငံခြားသမုန်းတည်မှုတက်ရောက်တယ်ဆိုပြီးဝေဖန်နေသလိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတရဲ့ပြောကြားချက်ကလူမျိုးရေးခွဲခြားမှုဟုတ်မဟုတ်ဆိုတာကိုအောက်လွတ်တော်မှာမဲခွဲပြီးရှုတ်ချဖို့ဆုံးဖြတ်မယ်လို့ပြောပါရတယ်။သမ္မတရဲ့ Republican Party ဝင်အမတ်ချုပ်ကလည်းဒီမိုကရက်များနည်းတူသမ္မတရဲ့ပြောကြားချက်ကိုဝေဖန်ကြရမှာမစ်ရှိဂန်ပြည်နယ်အမတ် Fred Upton ကသမ္မတရဲ့ Twitter မှာပြောကြားချက်ဟာမှားယွင်းကြောင်းပြောခဲ့ပါရတယ်။
မေရီယန်မြောင်စုတောင်ပိုင်းနယ်စပ်ကလာရောက်ကြတဲ့နိုင်ငံရေးခုလုံခွင့်တောင်းခံသူအများစုကိုပိတ်ဆို့ဟန်တားဖို့သမ္မတထရန့်အစိုးရကစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒီအရေးယူဆောင်ရွက်မှုကြောင့်မက္ကဆီကိုကတဆင့်ဖြတ်ကျော်ဝင်ရောက်လာတဲ့အမေရိကအလဲပိုင်းနိုင်ငံတွေကနိုင်ငံရေးခုလုံခွင့်တောင်းခံသူတွေကိုအဓိကထိခိုက်စေမှာဖြစ်ပါတယ်။58မျက်နှာပါတဲ့အမေရိကန်တရားရေးဌာနနဲ့မိမိလုံခြုံရေးဌာနတို့ရဲ့ထုတ်ပြန်တဲ့အဲ့ဒီကြေညာချက်မှာတော့အမေရိကန်ပြည်ထောင်စုကိုမဝင်ရောက်မီကုန်းလန်းကတဆင့်ဖြတ်ကျော်လာကြတဲ့နိုင်ငံမှာနိုင်ငံရေးခုလုံခွင့်ရှောက်ထားနိုင်မယ်ဆိုရင်အမေရိကန်မှာနိုင်ငံရေးခုလုံခွင့်ရှောက်ထားမှုကိုမပေးဖို့ပိတ်ပင်ထားတာဖြစ်ပါတယ်။အစိုးရရှေ့နေချုပ်ဝီလျံဘားကထုတ်ပြန်တဲ့ကြေညာချက်မှာတော့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကတဆင့်ဝင်လာတဲ့နိုင်ငံသားအရေအတွက်တည်တည်တသာတိုးနေပြီးနိုင်ငံရေးခုလုံခွင့်တောင်းခံနိုင်တဲ့လူအရေအတွက်ကတော့အနည်းငယ်သာပါဝင်ကြောင်းသူကထောက်ပြပါတယ်။ဒီပြဋ္ဌာန်းချက်ဟာဒီကနေ့အင်္ဂါနေ့မှာစတင်အာဏာသိမ်းရောက်မှဖြစ်ပြီးဥပဒေအရအစိန်ခေါ်မှုတွေလည်းထွက်ပေါ်လာပွဲရှိပါတယ်။ဒီပြဋ္ဌာန်းချက်မှာမက္ကဆီကိုနဲ့ကနေဒါနိုင်ငံသားတွေကတော့အကျုံးဝင်ခြင်းမရှိဘူးလို့ဆိုပါတယ်
။န 2012ခုနှစ်အတွင်းမှာလူပြည်မျိုးသားရေးဝါဒီတွေရဲ့ချစ်တက်ဖွဲတစ်ခုအတွင်းအမျိုးသမီးတဦးကိုကားနဲ့တမင်တက်တက်တိုက်ခိုက်သေးစေခဲ့တဲ့လူပြည်မျိုးသားရေးဝါဒီတယောက်ကိုဒုတိယအကြိမ်ထောင်ဒဏ်တက်တက်ကျွန်းချမှတ်ခဲ့ပါတယ်။ James Field တို့အမည်ရှိလူပြည်မျိုးသားကို2012ခုနှစ်အောက်တိုဘာ12ရက်နေ့မှာ32နှစ်အရွယ်အမျိုးသမီး Hita Heya ကိုတပ်ဖြတ်မှုနဲ့အခြားလူ19ဦးကိုဒဏ်ရာရစေမှုအတွက်ထောင်ဒဏ်တက်တက်အပြင်နှစ်ပေါင်း419နှစ်ထပ်မံကြာခံစေဖို့တနင်္လာနေ့မှာတရားဝင်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။သူ့ဘော်လူမျိုးရေးမုံတေးမှုပြစ်မှုပေါင်း29မှုနဲ့ထောင်ဒဏ်တက်တက်ကိုမနစ်ကဒီဇင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တရားရင်ဆိုင်နေရတဲ့တစ်ချိန်လုံးသူ့ရဲ့တရားခံရှိနေတွေက James Fields ဟာလူသေးစေလိုတဲ့စိတ်နဲ့ကားကိုလူအုပ်ထဲဝင်တိုက်ခဲ့တယ်ဆိုတဲ့အချက်ကိုမငြင်းခဲ့ပါဘူး။အဲ့ဒီအချက်အစားသူဟာလူအုပ်ကိုမြင်လို့ကြောက်ရွံ့စိတ်နဲ့ရန်လိုနေတဲ့လူအုပ်ကိုကားနဲ့ဝင်တိုက်ကြောင်းခြောက်လှဲချက်ပေးကြခဲ့တာဖြစ်ပါတယ်။အဲ့ဒီဖြစ်ရာကနာဇီလိုလားသူလူပြုအစွန်းရောက်တွေနဲ့သူတို့ကိုစန့်ကျင်ဆန္ဒပြတဲ့အုပ်စုတွေအကြားရုံးရင်းစံကတ်ဖြစ်ခဲ့လို့အချိန်နဲ့တင်းမာနေပြီးနောက်တရမှာဖြစ်ပွားခဲ့တာပါ။လူပြုအစွန်းရောက်တွေက Charlottesville မြို့မှာတည်ရှိတဲ့American Pigeon စစ်ကပြည်တော်စုကခွတ်ထွက်လို့တဲ့ Confederate တပ်ဖွဲ့ကောင်းဆောင်တွေရဲ့ရုပ်ထုတွေကိုဖယ်ရှားတာကိုစန့်ကျင်ဖို့ချစ်တက်ဆန္ဒပြခဲ့ကြပါတယ်။ Donald Trump ကအဲ့ဒီဖြစ်ရမှာနှစ်ဖက်စလုံးကိုအပြစ်တင်တာကြောင့်အငြင်းပွားစရာဖြစ်ခဲ့ပါသေးတယ်
။ကမ္ဘာအင်အားကြီး6နိုင်ငံနဲ့2015တုန်းကလက်မှတ်ရေးထိုးခဲ့တဲ့စာချုပ်မတိုင်မီအခြေအနေကအတိုင်းအီရန်ကသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်ထားရှိဖို့ချင်းချောင်းနေပါတယ်။ဥရောပနဲ့ American နိုင်ငံတွေကသူတို့ရဲ့တောင်ဝန်တွေကိုမထမ်းဆောင်လိုဘူးဆိုရင်အီရန်အနေနဲ့လည်းပေးထားတဲ့ဂရီတွေကိုလျှော်ပြီးလွန်ခဲ့တဲ့၄နှစ်ကရှိခဲ့တဲ့အခြေအနေအတိုင်းပြန်သွားမှာဖြစ်တယ်လို့ IRNA အီရန်နျူကလ িয়ার ဌာနပြောခွင့်ရကိုကိုးကားပြီးအီရန်နိုင်ငံပိုင်သတင်းဌာနကကြေညာလိုက်တာပါ2015စာချုပ်အရအမေရိကန်ပြည်ထောင်စုနဲ့အတူလက်မှတ်ရေးထိုးထားတဲ့အခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်တရုတ်ဂျာမနီရုရှားတို့ထံကတန်ခတ်ပေးဆိုမှုရှော့ချပေးပြီးအပြန်လန်အားဖြင့်အီရန်ကလည်းယူရေနီယံတန့်စင်မှုကိုဖြတ်တောက်ပေးဖို့သဘောတူထားတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီသဘောတူညီမှုဟာအလွန်ဆိုးရွားတယ်ဆိုပြီးပြီးခဲ့တဲ့နှစ်ထဲစာချုပ်ကနေအမေရိကန်ကနှုတ်ထွက်ကအီရန်အပေါ်တန်ခတ်ပေးဆိုမှုတွေပြန်ချခဲ့ပါတယ်။အီရန်ကတော့စာချုပ်ပါအချက်တွေကိုပြန်လည်ရုပ်သိမ်းခဲ့ပြီးကျန်တဲ့အခြားနိုင်ငံတွေအနေနဲ့တန်ခတ်ပေးဆိုမှုကြောင့်နစ်နာတဲ့အီရန်စီးပွားရေးကိုအကူအညီမပေးဘူးဆိုရင်စာချုပ်ကနေဒါထက်ပိုရုပ်သိမ်းဖို့ချိန်ချောက်ထားပါရယ်။အီရန်အနေနဲ့စာချုပ်အရခွင့်ပြုထားတဲ့ယူရေနီယံတက်တူစုဆောင်မှုပမာဏထက်တိုးပြီးယူရေနီယံတန့်စင်မှုပမာဏကိုလည်းတိုးခဲ့ပါရယ်။ဗြိတိန်နိုင်ငံရေးဝန်ကြီးဂျယ်ရမီဟန့်ကတော့2015စာချုပ်ဟာမပြတ်ပြဲသေးကြောင်းလက်ရှိအငင်းပွားမှုအဆုံးသတ်ရေးအဖြစ်ရှာဖို့အခွင့်အလမ်းရှိနေသေးကြောင်းဘရက်ဆင်မှာကျင်းပတဲ့ဥရောပနိုင်ငံရေးဝန်ကြီးတွေရဲ့ညီလာခံမတိုင်ပြီးပြောကြားခဲ့ပါရယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8439လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာနေပြည်တော်မှာရှိတဲ့ Wisdom Hill နေကလေးတင်းကျောင်းတစ်ကျောင်းမှာနှစ်နှစ်အရွယ်မိန်းကလေးငယ်တူအာတမပြုကျင့်ခံရတဲ့ကိစ္စတရားဥပမာစစ်ဆေးကြနာမှုစတင်နေပြီဖြစ်ကြောင်း AP သတင်းတရမှာပါရှိခဲ့ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးဟာနေပြည်တော်ဒက္ခိဏသီရိခရိုင်တရားရုံးမှာ15မိနစ်ကြာကြာနာမှုခံယူခဲ့ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးကိုမေလအတွင်းကပထမဆုံးရဲကဖမ်းဆီးခဲ့ပြီးမြဲလဲတက်တေအထောက်ထားမခိုင်လုံတာကြောင့်ပြန်လွှတ်ပေးခဲ့ပါတယ်။အာတမပြုကျင့်ခံရသူမိန်းကလေးငယ်နာမည်ကိုနှစ်နာမကျောက်မဖို့ပြပေမဲ့ Victoria ဆိုတဲ့နာမည်ဝတ်နဲ့သူ့ကိုစာနာသူတွေကခေါ်ဝေါ်တုံ့ဆဲကြပါတယ်။ဒီအမှုမှာတရားအမှန်တရားပေါ်ပေါက်ဖို့နိုင်ငံအတွင်းမျိုးတွေမှာဆန္ဒပြပွဲတွေရှိသလိုလူတော်များများကတော့ဆွဆွဲခံရသူဟာတကယ်တရားခံမဟုတ်ဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိနေပါတယ်။ဆွဆွဲခံရသူရဲ့ရှေ့နေဥက္ကမောင်စောကတော့အမှန်တရားရရှိရေးအတွက်ဦးစားပေးဆောင်ရွက်သွားမှာဖြစ်ပြီးသူလွတ်မြောက်ရေးအတွက်ကူညီဆောင်ရွက်သေးပါသွားမဲ့အပြင်ကိုပြစ်မှုကျူးလွန်သူကိုလည်းဖော်ထုတ်ဖို့ကြိုးစားသွားမယ်လို့သတင်းတောက်တွေကိုပြောခဲ့ပါတယ်။တနင်္လာနေ့မှာတော့တရားရုံးအပြစ်ဘက်မှာပုံများတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ကိုအောင်ကျော်မျိုးရဲ့ဖခင်ဖြစ်သူဦးမြသိန်းကသူ့သားမှာအပြစ်မရှိကြောင်းလည်းပြောပါတယ်။နောက်တစ်ကြိမ်တရားရုံးရုံးချင်းရက်ကတော့ဇူလိုင်2ရက်စနစ်24ရက်နေ့ဖြစ်ပါတယ်ခင်ဗျ။အ
ိန္ဒိယရဲ့အဆင့်မြင့်အပေါ်စားရှယနာအမျိုးအစားတော်ပြီလို့ပထမအထုပ်ကိုမြန်မာနိုင်ငံကိုပို့ဆောင်လိုက်ပြီဖြစ်ကြောင်းကာကွယ်ရေးဆိုင်ရာအပတ်စဉ်သတင်းစာဆောင်ဖြစ်တဲ့ James Defense Weekly မှာဖော်ပြပါရယ်။ အိန္ဒိယအစိုးရနဲ့မြန်မာအစိုးရတို့ကြား2019အစောပိုင်းကချုပ်ဆိုခဲ့တဲ့အမေရိကန်ဒေါ်လာ38သန်းနီးပါးတန်ဖိုးရှိတဲ့စာချုပ်ရဲ့တစ်စိတ်တစ်ပိုင်းအရအခုလိုပို့ဆောင်တာဖြစ်ပါတယ် DRDO ခေါ်အိန္ဒိယကာကွယ်ရေးဌာနရဲ့သုတေသနနဲ့တီထွင်ထုတ်လုပ်ရေးအဖွဲ့အစည်းကဒီဇိုင်းရေးဆွဲပြီးအရေးအတွက်အတိအကျဖော်ပြမထားတဲ့တော်ဗီရိုတွေကိုဇူလိုင်လအစောပိုင်းမြမရီတက်မတော်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းရက်ွက်တွေက James Defend Weekly ကိုဇူလိုင်15ရက်နေ့ကပြောကြားဖော်ပြပါတယ်။2012အစောပိုင်းကအိန္ဒိယရီတက်မှာစတင်အသုံးပြုလာတဲ့လျှက်စစ်ဒါအာ3အရှည်အပြည့် 1.95 မီတာရှိပြီးအလေးချိန် 220 ကီလိုဂရမ်ရှိတဲ့အတန်တင်းရှာယနာတော်ပီရိုဟာပေါက်ကွဲစေတဲ့ရန်50ကီလိုဂရမ်ထည့်ထားတာဖြစ်ပါတယ်။ဒီတော်ပီရိုတွေကိုပြောင်းသုံးပြောင်းတက်ထားတဲ့လောင်ချာတွေကတဆင့်တင်းမောတွေရဟရင်တွေကနေပြစ်လွတ်နိုင်တယ်လို့ James Defend မှာဖော်ပြပါတယ်
။ကဘာတပန်လူသန်း820ကျော်ငတ်မှုမှုတန်ကိုခန်းစားနေရတဲ့ချိန်ထဲမှာပဲအဝလွန်တဲ့ဥယျာဉ်ဟာလည်းစံချိန်တင်ပြင့်တက်နေတယ်လို့ဒီနေ့ကကုလသမဂ္ဂအဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာပါရှိခဲ့ပါတယ်။အစားအစာအာဟာရနဲ့ကျန်းမာရေးနဲ့သက်ဆိုင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဒီအစည်းအဝေးခန်းစားကိုထုတ်ပြန်ခဲ့တာပါ။ဝိုင်းရေးအတွက်လူအများစိတ်မလုံခြုံမှုခံစားနေရကြောင်းပဋိပက္ခဖြစ်တဲ့နေရာကလူတွေငွေကြေးဖောင်းပွားမှုမြင့်မားလုံတဲ့နိုင်ငံမှာနေထိုင်တဲ့လူတွေနဲ့ဒီနေ့လောက်ခလာစားအလွန်နေပြီးရကြသူတွေအတွက်ဒီလိုစိတ်မလုံခြုံတဲ့ခံစားချက်တွေရရှိနေကြောင်းအဲ့ဒီလိုခံစားနေရသူတွေဟာနှစ်ပီလျံအထိရှိလာပြီးဖြစ်ကြောင်းကမ္ဘာစစ်နိုင်ငံအဖွဲ့ချုပ် FAO ရဲ့ Jose Graziano da Silva ကပြောပါတယ်ခင်ဗ
ျအခုရက်ပိုင်းအတွင်းမြန်မာနိုင်ငံအပါအဝင်တောင်အာရှနိုင်ငံတချို့မှာမိုးသည်ထန်မြည်ရည်ကြီးမှုကြောင့်ဒေသခံတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်မြန်မာနိုင်ငံမှာတော့တိုင်းနယ်ပြည်နယ်ခုနှစ်ခုမှာရေကြီးရေရှမ်းဖြစ်ပြီးကချင်နဲ့ရခိုင်ပြည်နယ်တွေဟာအဆိုးဆုံးခံစားနေရတာဖြစ်ပါတယ်ဗမော်မြစ်ကြီးနားရွှေကူစင်ဘိုမြို့တွေမှာစိုးရိမ်ရေအမတ်ထက်ကိုရောက်နေပါတယ်အိမ်အောင်စု3000နီးပါးရေပေးသင့်ပြီးလူဦးရေ1000ခွဲလောက်ဟာကယ်ဆယ်ရေးစခန်းတွေမှာခိုလုံနေရပါတယ်
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်အထက်လက်တော်ကမြန်မာပြည်ဆိုင်ရာဥပဒေမူကြမ်းတရက်တင်သွင်းခဲ့တာကိုပြောပြပေးသွားမှာပါ။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားနဲ့ယုံကြည်ချက်ကြောင့်အကျဉ်းချသူတွေလွတ်မြောက်ရေး NLD အယက်သားအစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေမူကြမ်းတင်သွင်းခဲ့တာကို AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကမနေ့တနင်္လာနေ့ကကြိုဆိုလိုက်ပါတယ် Republican နဲ့ Democrat Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့ကအမေရိကန်အထက်လွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
ဝိုင်းဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကီးနဲ့ရီပဘလစ်ကန်အမျိုးသမီးအထက်လွှတ်တော်အမတ်မာရှယ်ဘလက်ဘန်တို့နှစ်ဦးပူးတွဲပြီးမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအတွက်ထောက်ခံအားပေးတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှဇူလိုင်လ10ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေမူကြမ်းထဲမှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒအတွင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျစုစည်းထည့်သွင်းဖော်ပြဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စည်းရုံးလှုပ်ရှားရေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဓာတ်ရိုက်ကူညီပံ့ပိုးဖို့စာရာတွေပါဝင်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာအရင်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးချိန်မှာနိုင်ငံရေးအကျဉ်းသားဆိုပြီးဖမ်းဆီးခံရတာမျိုးလုံးဝမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တယ်လို့ဒီဥပဒေကြမ်းနဲ့ပတ်သက်လို့ထုတ်ပြန်တဲ့အမတ်နှစ်ဦးရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ် AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့2019ခုနှစ်မတ်လ10ရက်နေ့နောက်ဆုံးမှတ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း354လေးဦးရှိနေပြီးအဲ့ဒီတဲက43ဦးဟာထောင်နဲ့အပြစ်ပေးခံထားရပြီး86ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရဆဲဖြစ်ပြီးကျန်တဲ့225ဦးကတော့အကျဉ်းထောင်ပြင်ပကနေအမှုဆွဲချက်တွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့အမတ်တွေရဲ့ကြေညာချက်မှာရေးသားထားပါတယ်အမေရိကန်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းတင်သွင်းရတာကလည်းဧပြီလကအောက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးဥပဒေမူကြမ်းတင်သွင်းထားတာကိုထောက်ခံတဲ့အနေနဲ့ဆက်လက်ဆောင်ရွက်တာဖြစ်ပါတယ် အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အရှိအာရှရေးရာဆက်ကော်မတီဝင်လည်းဖြစ်မက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်တဲ့အက်ဒဝတ်မာကီးကအခုလိုဥပဒေကြမ်းတင်သွင်းရတာနဲ့ပတ်သက်လို့ပြောကြရမှာရိုဟင်ဂျာတွေနဲ့အခြားတိုင်းသားလူနည်းစုတွေပေါ်ဆက်ပြီးဖိနှိပ်နှိမ်ပန်းမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာမိတ်ဖက်တွေကဆက်လက်အလေးပေးအာရုံစိုက်နေတယ်လို့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်အတွက်ရင်ဆိုင်နေရတဲ့ကျယ်ပြန့်လာတဲ့စိန်ခေါ်မှုတွေကိုလည်းမေ့မထားသင့်ဘူးလို့သူကဆိုပါတယ်အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကို AI အဖွဲ့ကြီးအနေနဲ့ကြိုဆိုကြောင်းအဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOE ကိုပြောပါတယ
် Amnesty International is happy to endorse and support this legislation
ဒီဥပဒေမူကြမ်းကို AI နိုင်ငံကလွှမ်းခြံချမ်းသာခွင့်အနေနဲ့အားရကျေနပ်စွာပဲထောက်ခံအားပေးပါတယ်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းဟာအရေးကြီးတဲ့ကိစ္စတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခက်အခဲတွေကိုမီးမောင်းထိုးပြနေတာဖြစ်ပါတယ်
။ဒီဥပဒေမူကြမ်းကြောင့်လည်းမြန်မာနိုင်ငံမှာအများပြည်သူရှေ့ထုတ်ဖော်ဆန္ဒပြဟောပြောတဲ့အတွက်အပြစ်ပေးအရေးယူခံရတဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေအပေါ်မှန်ကန်တဲ့အာရုံစိုက်မှုတွေရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်း Francisco Ben Cosmi ကဆိုပါတယ်
။ Legislation also broadens the type of assistance that
ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအတွက်ဥတီရေးဆွဲထားတဲ့ဒီဥပဒေမူကြမ်းဟာမြန်မာလူမှုအဖွဲ့အစည်းကို American ပြည်ထောင်စုကအကူအညီပေးရမှာအတိုင်းအတာပိုပြီးကျေပြန့်စေပါတယ
်လက်ရှိသမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့မြမအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တော့ AI ဖွဲ့ကြီးနေနဲ့စိတ်ပြတ်မိကြောင်း Francisco Ben Cosmi ကဆိုပါတယ
် there's still a lot more the you know administration could view to have to sort of
အမေရိကန်အစိုးရအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အများအာရုံစိုက်အောင်လှုပ်ဆောင်ဖို့လိုနေပါတယ်အထူးသဖြင့်တာဝန်ခံမှုတာဝန်ယူမှုရှိလာရေးအချက်ပေါ်မှာအလေးထားဖို့ဖြစ်ပါတယ်ဥပမာအားဖြင့်တန်ခတ်ပိတ်ဆို့အရေးယူတာလက်နဲ့ရောင်းဝယ်ရေးပိတ်ပင်တာလူအခွင့်အရေးလှုပ်ရှားသူနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုဖိနှိပ်မှုမှာတာဝန်ရှိသူတွေကိုပိတ်ဆို့အရေးယူတာစတာတွေကိုလှုပ်ဆောင်ဖို့ကျွန်တော်တို့အမေရိကန်အစိုးရကိုတောင်းဆိုနေတာဖြစ်ပါတယ်
တန်နစီပြည်နယ်ရဲ့ Republican အမျိုးသမီးအထက်လွှတ်တော်အမတ် Black Band ကလည်းမြန်မာပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုတန်းကိုအချိန်ကြာမြင့်စွာကတည်းကခံစားလာခဲ့ရတာဖြစ်ပြီးလွတ်လပ်စွာဟောပြောခွင့်တည်လွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေပေါ်မှာ American ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အရေးကြီးတယ်လို့ဆိုပါတယ် Burma Political Prisoners Assistant Ad လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကို American အောက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine နဲ့ Missouri ပြည်နယ် Republican အမျိုးသမီးအောက်လွှတ်တော်အမတ် Ann Wagner တို့က April 19ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ရှင်
မင်းဂျန်နိုင်ပြောပြသွားတာပါရှင်။အခုအမေရိကန်ရောက်ရခိုင်လူမှုအဖွဲ့တွေဝါရှင်တန်မြို့တော်ကစင်ကာပူနဲ့မြန်မာတန်ယုံတွေရှိစန္ဒပြခဲ့တဲ့အကြောင်းနားဆင်ရပါမယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူအစိုးရကဖမ်းဆီးပြီးမြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ရခိုင်တိုင်းရင်းသား6ဦးအမှုဟာမတရားဆွဆွဲခံရခြင်းသာဖြစ်ပြီးဒီလောက်ရအပေါ်ရှုတ်ချကြောင်းနဲ့အဖမ်းဆီးခံရသူတွေရဲ့အသက်အန္တရာယ်ကိုစိုးရိမ်တာကြောင့်သူတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းတွေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံတွေရှိမှာတင်းင်းလာနေကစန္ဒပြတောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
စင်ကာပူနိုင်ငံမှာနေထိုင်အလွတ်လုပ်နေကြတဲ့ရခိုင်လူမှုကယ်ဆယ်ရေးအသင်းစင်ကာပူရဲ့အဖွဲ့ဝင်6ဦးကိုရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်နေတယ်ဆိုပြီးစင်ကာပူအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့လူရဲအပေါ်မကျေနပ်တာကြောင့်အမေရိကန်ရခိုင်လူမှုအဖွဲ့အစည်း AAC အဖွဲ့ဝင်တွေရောအမေရိကန်မှာဖွဲ့စည်းထားတဲ့တိုင်းရင်းသားပေါင်းစုံမဟာမိတ်အဖွဲ့ကပါပူးပေါင်းပြီးဇူလိုင်15ရက်နေ့လေကဝါရှင်တန် DC မှာရှိတဲ့စင်ကာပူတန်ယုံနဲ့မြန်မာတန်ယုံရှိတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြရတဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ AAC အဖွဲ့ဒုဥက္ကဋ္ဌဦးသိန်းထွန်းဆန်က VOA မြန်မာပိုင်းကိုရှင်းပြပါတယ်
။စင်ကာပူကနေပြီးတော့ကျွန်တော်တို့ရခိုင်၆ရောက်တို့တို့ကရခိုင်တပ်မတော်ကနော်အာကန်အာမီကိုထောက်ခံနေ support လုပ်တယ်ဆိုပြီးတော့စင်ကာပူကဖမ်းလိုက်ပြီးတော့တို့တို့ဆွဲချက်တွေနဲ့ဗမာပြည်ကိုပြန်ပို့လိုက်ပါတယ်။ဒီလူငယ်တွေကလည်းစင်ကာပူမှာရခိုင်အသင်းစင်ကာပူဆိုပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။အဲ့ဒီဟာမြန်မာအစိုးရရဲ့ထိုးထက်စစ်တမ်းတွေကြောင့်ရခိုင်ပြည်နယ်မှာအခုလက်ရှိဒုက္ခရောက်နေတဲ့ဒုက္ခတွေတွေကိုသူတို့ပတ်စံတွေကောက်ပြီးတော့ဥည်ညီနေကြတဲ့အဖွဲ့ဖြစ်ပါတယ်။ကျွန်တော်ရခိုင်နေရာမှန်တိုင်းပြောရင်စွန့်ပစ်ခံထားရတဲ့လူတွေလို့ပေါ့နော်။ကိုယ့်ဟာကိုကျွန်တော်တို့ကူညီနေရတဲ့သဘောရှိပါတယ်။ဆိုတော့ဒီလူငယ်တွေရဲ့ ငွေကြေးတွေအဲ့ဒီဒုက္ခတွေဖြူသွားတာပါအဲ့ဒါကိုသူတို့မဟုတ်မှန်ဆွဆွဲတယ်အဲအကင်အမီကိုထောက်ခံနေဘာညာပေါ့နော်ဒါပေမဲ့သူတို့ကဘာမှဆက်နွယ်ခြင်းလည်းမရှိဘူးဒီရဖူဂျီတွေကိုထောက်ပံ့နေတဲ့အဖွဲ့အစည်းတာဖြစ်ပါတယ်အဲ့တော့စင်ကူမှာရှိနေတဲ့နောက်ထပ်နောက်တခြားတိုင်းရင်းသားတွေကိုလည်းဒီလိုမျိုးတွေဆက်လုပ်မဲ့ကိစ္စမျိုးကိုကျွန်တော်တို့တားမြစ်ချင်လို့နဲ့သွားပြီးတော့ဆိုင်တာပြပါတယ်အဲ့ဒါနဲ့အတူပဲမြန်မာတန်ရုပ်ကိုလည်းမြန်မာပြည်ကအဲ့ဒီပြန်ပို့လိုက်တဲ့လူတွေသူတို့လက်လွှဲပြောင်းယူလိုက်တဲ့လူတွေကိုအခုအမှုတွေမဟုတ်ကဟုတ်ကတွေငွေအတူလုတ်တယ်တော့ဘာလို့ပေါ့နော်နောက်ပြီးတော့အဓိကကြီးရခိုင်တပ်တော်ကိုထောက်ပံ့နေဆက်သွဲတယ်အဲ့လိုဟာမျိုးပေါ့အဲ့လိုဟာတွေကိုသူတို့ဆွဆွဲထားတာတွေ့ရပါတယ်အဲ့ဒီဟာတွေကတကယ်တော့မဟုတ်ပါဘူးအဲ့ဒီအတွက်ကျွန်တော်တို့မြန်မာအစိုးရကိုလည်းဆန္ဒပြခြင်းဖြစ်ပါတယ
်ဒီဆန္ဒပြပွဲကိုလူ90ဝန်းကျင်တက်ရောက်ခဲ့ကြပြီးအခြားတိုင်းသားတချို့လည်းပါဝင်ပူးပေါင်းခဲ့ကြပါတယ်ရခိုင်တိုင်းသားတွေနဲ့ဘာကြောင့်ခုလိုပူးပေါင်းဆန္ဒပြရသလဲဆိုတာကိုတော့ကချင်မဟာမိတ်အဖွဲ့အထွေထွေအတွင်းမှ M2 အောင်ကအခုလိုပြောပါတယ
်စင်ကာပူနိုင်ငံမှာဒီရခိုင်တွေကိုဖမ်းဆီးပြီးတော့မှ deportation ပေါ့နော်ဒီပြန်နေတဲ့ကိစ္စကမှစင်ကာပူအစိုးရအနေနဲ့မြန်မာစစ်တပ်နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးခံယူတယ်ဒီဥစ္စာကရခိုင်ရေကိုတွေကိုဒီလိုမျိုးနမူနာလောက်ပြလိုက်တာဖြစ်မှာပေါ့နော်ဒါပေမဲ့လည်းကျွန်တော်တခြားတိုင်းရင်းသားညီကိုတွေအတွက်ပါတို့ကနမူနာပေးတဲ့ပုံစံမျိုးလေးနဲ့ဆောင်ရွက်လိုက်တယ်ဆိုပြီးမှအဲကျွန်တော်တို့ကအဲ့လိုမျိုးခံယူပြီးတော့မှတခြားနိုင်ငံတွေမှာလည်းဆက်ပြီးတော့မဖြစ်ရအောင်အဲအဲ့ဒါကိုကျွန်တော်တို့စင်ကာပူအစိုးရမြန်မာအစိုးရအဲ့ဒါတွေကိုကျွန်တော်သွားရောက်တင်ပြဆောင်ရွက်ချက်ဖြစ်ပါတယ
်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်လို့တန်တရားရှိတဲ့ဒေသခံရခိုင်တွေကိုမြန်မာစစ်တပ်ကခေါ်ယူစစ်ဆေးမှုတွေရှိနေပြီးစစ်ဆေးနေစဉ်အတွင်းတည်ဆုံးမှုရှိခဲ့တာကြောင့်အခုစင်ကာပူကနေပြန်ပို့ခံရတဲ့ရခိုင်တိုင်းသား6ဦးရဲ့အသက်အန္တရာယ်အတွက်လဲစိုးရိမ်မိကြောင်း AAC ဒုက္ခရာဦးသိန်းထွန်းဆန်ကပြောပါတယ်
။အဲ့လိုဖမ်းဆီးသွားခြင်းအဖြစ်တို့ရဲ့အသက်အန္တရာယ်စိုးရိမ်ရတယ်လို့ယူဆပါတယ်။ဘာလို့လဲဆိုရခိုင်မှာကျွန်တော်တို့တန်တရာရှိရဆိုပြီးဖမ်းဆီးသွားပြီးတော့အသေးသေးတဲ့အထိနှိပ်စက်တက်ဖြတ်ပြစ်လိုက်တဲ့လူတွေအခုမနှဲတော့ပါဘူးခင်ဗျာ။အခုစီစီဆက်လက်ပြစ်ဆဲဖြစ်ပါတယ်။အင်တာနက်ကအစရခိုင်မျိုးဖြတ်တောက်ထားပြီးတော့လုတ်ချင်တိုင်းလုတ်လို့ရအောင်ဆိုပြီးတော့ဒီပေါင်းစုံနဲ့ဆင်းပန်းတက်ဖြတ်နေတယ်မြင်ရပါတယ်အဲ့တော့ဒီ6ရောက်ရဲ့အသက်အန္တရာယ်ပေါ့နော်ဆူရှုံသွားနိုင်တယ်စက်ခံရနိုင်တယ်ပေါ့နော်အဲ့လောက်ထိကျွန်တော်တို့ဆောက်ပါတယ
်ရခိုင်လူမှုကယ်ဆယ်ရေးအသင်းအဖွဲ့ဝင်6ဦးကိုစင်ကာပူအာဏာပိုင်တွေကဖမ်းဆီးပြီးဇူလိုင်10ရက်နေ့ကမြန်မာနိုင်ငံကိုလွှဲပြောင်းပေးခဲ့တာပါစင်ကာပူရဲ့ဒီလုပ်ရဟာတိုင်းသားတွေအပေါ်စစ်ရာဇဝမှုကျူးလွန်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရတွေကိုအားပေးအားမြောက်ပြုရာကြပြီးအကြောင်းမဲ့ဖမ်းဆီးခြင်းသာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်း AAC ရဲ့ကြေညာချက်မှာဖော်ပြသလိုနောက်မှာမြန်မာနိုင်ငံကတိုင်းရင်းသားတွေအပေါ်ဖိနှိပ်တဲ့လုပ်ရည်တွေကိုရှောင်ကျဉ်ဖို့စင်ကာပူအစိုးရထံစာရေးသားပေးပို့ခဲ့ကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။ VOE ရဲ့အင်ကာနေမနက်ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။မကြခင်မှာကာကွယ်ဆေးဟာကျန်းမာအသက်ရှင်ရေးအတွက်ဘလောက်အရေးပါတယ်ဆိုတာပြောပြဖို့ရှိပါတယ်။အခုတော့ပြည်ပမှာတရားမဝင်ထွက်ပြီးအလုရှာကြတဲ့မြန်မာလူမျိုးတွေဇက်တိုက်အဖမ်းခံနေရတဲ့အကြောင်းနားဆင်ရပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်ထဲမှာမလေးရှားဘက်ကိုတရားမဝင်ကူးဝင်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား60နီးပါးကိုဇူလိုင်လ14ရက်နေ့ကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။လူကုန်ကူးခံရသူမြန်မာနိုင်ငံသားတွေအပြင်သူတို့ကိုလက်ခံပေးထားတဲ့ထိုင်းနိုင်ငံသားတွေကိုပါကြာရပါအဖြစ်နဲ့ဖမ်းဆီးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတောင်ပိုင်းဆုံခလာခရိုင်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုကြိုးစားကြတဲ့မြန်မာနိုင်ငံသားတွေကိုတောတောင်ဒီထဲမှာဖမ်းမိတာအလုံပိတ်အခန်းဒီထဲမှာဖမ်းမိတာတွေကဇက်တိုက်ဖြစ်လာနေပြီးဇူလိုင်လ14ရက်နေ့ကလည်းလူ60နီးပါးကိုဆုံခလာခရိုင်ခွန်မိဆိုတဲ့နေရာမှာထပ်မံဖမ်းဆီးခဲ့ကြောင်းဆုံခလာခရိုင်ဟိုက်ရိုင်မြို့နယ်ရွှေပြောင်းလို့သမအခွင့်ရေးကွန်ရဲ့တာဝန်ခံဦးပါကြီးကပြောပါတယ
်ခွန်မိဆိုတော့ကျွန်တော်နဲ့ကန့်နေလေကျွန်တော်နဲ့ရက်ကွက်ရှင်းကန့်နေတယ်ဟုတ်ကဲ့အဲ့မှာထပ်ပြီးတော့90ကျော်ရှောက်ရှင်လေးပါထပ်ပြီးတော့ဖမ်းမိနေလို့ရေးတွေကဖုံးဆက်လာတယ်ကျွန်တော်တို့စကားပြန်လို့ခေါ်တာပေါ့ဗျာ
မြန်မာပွဲစားအချိတ်ဆက်တွေကတော့အဖမ်းဆီးတွေများတဲ့အတွက်ထိုင်းတောင်ပိုင်းကိုမလာရဲတော့တာကြောင့်ထိုင်းပွဲစားတွေကိုဇက်တိုက်ဖမ်းဆီးပြီးသူတို့နဲ့ဆက်ဆက်တဲ့သူတွေကိုပါထိုင်းတောင်ပိုင်းမှာဖမ်းဆီးခဲ့တယ်လို့ဆိုပါတယ
်အခုကကျွန်တော်မြန်မာပွဲစားလာမဟုတ်ထိုင်းလူမျိုးတွေတော်တော်ပါတယ်ပိုကက်တို့ဂျုံဖိုရနောင်းတို့ကျွန်တော်တို့ဒီစုံကလာခိုင်တို့အကုန်လုံးတွားပြီးတော့ဖမ်းလာတာဟုတ်ကဲ့လက်ခံပေးတဲ့အင်းတွေအကုန်လုံးဖမ်းတယ်အဲမှာအဖွဲ့ကြီးတွေကအစားပါတယ်တဲ့နေရာထိုင်ခံပေးထားတာပေါ့ဗျာ
ဟုတ်ကဲ့
အခန်းနေနောက်ပြီးတော့အနေနဲ့မှသူတို့သမန်းဟန်းတွေရှက်ကျွေးတဲ့ရှမ်းမတွေကအစားပါတယ်လူကူးမှုအထက်မှာပူပေါက်ပါဝမ်းမောက်တခုပေါ့ဗျာသမန်းကျွေးမွေးတွေအခန်းပေးတွေဒီပုံစံမျိုးတွေကိုအမှုမကြည့်ပေမဲ့သူတို့အဲ့ဒီမှာပါတာပေါ့
ထိုင်းတောင်ပိုင်းကနေတဆင့်မလေးရှားနိုင်ငံကိုခိုးဝင်ဖို့ကြိုးစားကြတာကြောင့်ထ ိုင်းမလေးနယ်စပ်မလေးရှားဘက်မှာလည်းအော်ပရာစီစစ်ဆေးရေးတွေလုပ်ပြီးတရားမဝင်နိုင်ငံသားတွေကိုလည်းဖမ်းဆီးနေပါဗါတယ်2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်ရှိသွားပြီလို့လည်းထိုင်းအနာဘိုင်းကပြောပါဗါတယ်ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမောင်ခိုသမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအနာဘိုင်းကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုတော့ကာကွယ်ဆေးဟာကျန်းမာသက်ရှင်ရေးအတွက်အရေးပါပုံကိုပြောပြပေးမှာပါကမ္ဘာတစ်ဝှမ်းကကလေးငယ်စုစုပေါင်းတန်း20နီးပါးအနက်10ယောက်မှ1ယောက်ထက်မနည်းဟာဝက်သက်ယောဂါကာလာဝမ်းယောဂါနဲ့မိခံယောဂါလိုသေစေနိုင်လောက်တဲ့ယောဂါမျိုးတွေအတွက်2018ခုနှစ်အတွင်းမှာကာကွယ်ဆေးမထိုးခဲ့ကြတဲ့အကြောင်းကုလသမဂ္ဂဌာနကြီးနှစ်ခုကကြေညာချက်ထုတ်ပြန်ထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့တို့ရဲ့ပူးတွဲထုတ်ပြန်တဲ့အစီရင်ခံစာအကြောင်းကို Lisa Schlein ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဘာကနေ VOA ကိုသတင်းပေးပို့ထားပါတယ်။ကျွန်မဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အသက်အန္တရာယ်ကိုကာကွယ်ပေးနိုင်တဲ့ကာကွယ်ဆေးပေးလုပ်ငန်းဟာတစ်ကမ္ဘာလုံးမှာ86ရာခိုင်နှုန်းအထိပြည်စည်းနေပြီဖြစ်ပါတယ်။ဒီရာခိုင်နှုန်းဟာမြင့်မားတယ်ဆိုပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒါဟာလုံလောက်တဲ့အဆင့်မရောက်သေးဘူးလို့ဆိုပါတယ်။ကာကွယ်ဆေးနဲ့တားလို့ရတဲ့ယောဂါတွေပြန့်ပွားမှုကိုဟန့်တားဖို့ကာကွယ်ဆေးပေးရေးလုပ်ငန်း95ရာခိုင်နှုန်းအထိပြည်စည်းဖို့လိုအပ်တယ်လို့ WHO ကပြောပါတယ်။ကာကွယ်ဆေးလုပ်ငန်း95ရာခိုင်နှုန်းအောက်ကျနေမယ်ဆိုရင်ဘာဖြစ်နိုင်သလဲဆိုတာကမ္ဘာအနှံ့မှာဝက်သက်ယောဂါပြန့်ပွားမှုဖြစ်နေတာဟာအသိသာဆုံးနဲ့အထင်ရှားဆုံးဥပမာတစ်ခုဖြစ်ပါတယ်။မနစ်ကဆိုရင်ကမ္ဘာမှာဝက်သက်ယောဂါဖြစ်သူပေါင်း3သိန်းခွဲနီးပါးရှိခဲ့ပြီး2019ခုနှစ်ကတည်းကနဆနီးပါးမြင့်တက်လာတာဖြစ်ပါတယ်။WHO ရဲ့ယောဂခုခံစွမ်းအားလေ့လာရေးကာကွယ်ဆေးများနဲ့ဇီဝဗေဒဌာနများဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးကိတ်အိုဘရန်ကဝတ်သက်ယောဂါဖြစ်ပွားမှုနှုတ်ဟာရော့ကျမသွားရုံသာမကတိုးတောင်မှတိုးလာနေတဲ့အကြောင်းသတိပေးပါရစေ။ဒီပြဿနာဟာဝတ်သက်ယောဂါကာကွယ်ဆေးရဲ့လုံခြုံစိတ်ချရမှုနဲ့ပတ်သက်လို့သတင်းမှားတွေနဲ့မမှန်သတင်းတွေကြောင့်ဖြစ်တယ်လို့လည်း Miss Kate O'Brien ကဆိုပါရစေ။ဒါပေမဲ့ယောဂါကာကွယ်ရေးလုပ်ငန်းယာနှုတ်မပြည့်မီမှုဟာဝင်ငွေနည်းတဲ့တိုင်းပြည်မှာရောဝင်ငွေကောင်းတဲ့တိုင်းပြည်တွေမှာပါသိတာတဲ့မညီမျှမှုတွေနဲ့အဓိကဆက်ဆံနေတဲ့အကြောင်းသူကပြောပါရစေ။
Even in high-income countries, access to vaccines, inequality, and quality of care are often the greatest obstacles for
parents. When we go to the time period, we have to say that 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 we have to say ပါတယ်ဆိုတော့ကိုကျမတို့အနေနဲ့အလေးနက်ထားပြောကြားလိုပါတယ
်ဒါပေမဲ့လည်းကာကွယ်ဆေးမရတဲ့အစင်ရဲဆုံးတိုင်းပြည်တွေနဲ့အထူးသဖြင့်ထိရှာမခံတဲ့ဒါမှမဟုတ်ပြိပခဒဏ်ကိုခံစားနေကြရတဲ့နိုင်ငံတွေမှာနေကြရတဲ့ကလေးငယ်တွေဟာကာကွယ်ဆေးမရကြကြောင်းကိုလည်း Miss O'Brien ကသတိပေးထားပါတယ်ဒီနိုင်ငံတွေနဲ့အာဖရိကတိုက်အောက်ပိုင်းနိုင်ငံတွေက10နိုင်ငံပါဝင်ပါတယ်နိုင်ဂျီးရီးယားအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေဟာကာကွယ်ဆေးရတဲ့နှုံအနှိမ့်ဆုံးနိုင်ငံတွေဖြစ်တဲ့အကြောင်း WHO ကကြေညာထားပါတယ်2019ခုနှစ်ထက်2018ခုနှစ်မှာတော့အမေရိကတိုက်နိုင်ငံတွေနဲ့အနောက်ပစိဖိတ်ဒေသကြီးနှစ်ခုမှာကာကွယ်ဆေးလုပ်ငန်းနှိမ့်ချခဲ့တာကိုတွေ့ရှိခဲ့ကြောင်းနဲ့တခြားဒေသအသီးသီးမှာတော့ကာကွယ်ဆေးထိုးဆေးကျွေးလုပ်ငန်းတွေမြင့်တက်လာတဲ့အကြောင်း WHO ကဖော်ပြထားပါတယ်အာဖရိကတိုက်မှာကာကွယ်ဆေးလုပ်ငန်းဟာအနှိမ့်ဆုံးဖြစ်နေစေဖြစ်ပေမဲ့နောက်ပြန်ဆုတ်သွားတာတော့မဟုတ်သေးတဲ့အကြောင်း WHO ကပြောပါတယ်။ဒါပေမဲ့လူဦးရေကလည်းတိုးပွားလာမယ်လို့မျှော်လင့်ထားတာကြောင့်လာမယ့်ဆယ်စုနှစ်တွေမှာတော့အာဖရိကမှာရှိတဲ့ကလေးတွေဟာအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးရရှိမှုပိုးပြီးတော့နည်းလာနိုင်မဲ့အလားလာရှိနေကြောင်း WHO ကခန့်မှန်းထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ခေါင်းနှုတ်ချက်ဣရိယန်တုံအင်္ဂလိပ်သင်္ကန်းစာနဲ့ဒူစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ရှိလုပ်ွက်တမိုင်းတနိုင်ပေါ့အခုကြောက်စေးလုပ်ွက်လဲတမိုင်းတနိုင်ဆိုပြီးတော့အသေးစားလေးနေကျွန်တော်တို့လည်း
ကချင်ပြည်နယ်ရဲ့စီးပွားရေးဆိုင်ရာအကြောင်းတွေကိုကချင်ဝင်ကြီးချုပ်ရဲ့သတင်းစာရှင်းလင်းပွဲပြောကြားချက်တွေနဲ့အတူနားဆင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြည့်ကိုရဲမင်းထွန်းနဲ့မန်းအင်ဂျင်နိုင်တို့ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်ဇူလိုင်လ14ရက်နေ့ရက်စွဲနဲ့ Eurasia Review Website မှာ If Tang Haru Basha ရေးထားတဲ့မြန်မာပဋိပက္ခတွေရဲ့မျက်နှာစာသစ် AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းစဉ်ပါဆောင်ပါကနေကောက်နှုတ်တင်ပြလိုပါတယ်ဇူလိုင်လ10ရက်နေ့က AA ရခိုင်လက်နက်ကိုင်အဖွဲ့ထောက်ခံသူတွေကိုစင်ကာပူကဖမ်းဆီးကြောင်းကြေညာခဲ့ပြီးမှာတော့မြန်မာနိုင်ငံအနောက်ပိုင်းကပြည်ပကတဲ့မကြာမီကမှဝင်ရောက်လာတဲ့ AA အဖွဲ့ရဲ့တပ်ဖွဲ့ပုံတံနဲ့ AA ကိုထောက်ခံတဲ့သူတွေအကြောင်းလေ့လာစရာဖြစ်လို့လာပါတယ်လို့အစချီရေးသားထားပါတယ်။မြန်မာအစိုးရကိုလက်နက်ကိုင်တိုက်ခိုက်နေတဲ့အဖွဲ့ကိုထောက်ခံကူညီဖို့စည်းရုံးနေတဲ့မြန်မာတွေဆိုပြီးလူရေအတွက်အတိအကျကိုစင်ကာပူပြည်ထောင်စုကမပြောပေမဲ့ဖမ်းဆီးခံတဲ့သူကတော့အေးရဲ့အရေးပါတဲ့ခေါင်းဆောင်တုံးနဲ့တိုက်ရိုက်ဆွေးမျိုးတော်ဆန်နေပါတယ်။စင်ကူကဖန်စီမှုကအေးအဖွဲ့ရဲ့ပြည်တွင်းပြည်ပကထောက်ခံမှုအတိုင်းအတာကိုပြသနေတယ်လို့လည်းဆိုပါတယ်။ဇွန်လ22ရက်တုန်းကလည်းအေးဟာမြမရေတပ်ပိုင်ဆွဲသမော်တစည်းကိုစစ်တွေစစ်ကမ်းမှာဒုံးနဲ့ပစ်ခတ်တိုက်ခိုက်လို့လုံခြုံရေးအဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရရှိခဲ့ပါတယ်။မြမတပ်မတော်အစိုးရဒါဟာရခိုင်ပြည်နယ်အတွင်းမှာပထမဆုံးအကြိမ်စစ်ရင်ရင်တိုက်ခတ်ခံရတာဖြစ်ပါတယ်။အေးရဲ့ရခိုင်အမျိုးသားရေးပန်းနိုင်ကတော့ကိုပိုင်အုပ်ချုပ်ခွင့်ရဖို့ရခိုင်ဗုဒ္ဓဘာသာသင်္ကေတလက္ခဏာနဲ့ယဉ်ကျေးမှုအမွေအနှစ်ကိုထိမ့်သိမ်းဖို့နဲ့ပြည်နယ်တိုးတက်ဖို့ဆိုတဲ့အချက်တွေပေါ်လာပါတယ်။ရခိတာလန်းစင်ဟာရခိုင်အမျိုးသားရေးဝါရီတွေရဲ့ရည်မှန်းချက်ဖြစ်တယ်လို့ရခိုင်အိမ်မက်2020 Arrogant Dream 2020ဟာလည်း2020အကုန်မှာရခိုင်ကိုပိုင်အုပ်ချုပ်ရေးရရှိဖို့ပါပဲတဲ့။လက်ရှိမှာအေးအဖွဲ့ဝင်ကေတာပေါင်း 9,000 ကနေ 10,000 အထိရှိနေပြီးကချင်ပြည်နယ်အတွင်းမှာအလုပ်လုပ်နေတဲ့လူတော်တော်များများနဲ့ဖွဲ့စည်းခဲ့တယ်လို့ဆိုပါရစေ။ပြည်ပရောက်ရခိုင်တိုင်းရင်းသားတွေရဲ့ထောက်ခံမှုလည်းအခိုင်အမာရရှိထားပါရစေ။အေးရဲ့အင်အားဟာမြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့တခြားတိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့စည်းထားမှုအပေါ်မှာတည်မီနေပြီးလက်နက်ခဲယမ်းမိကျောက်တွေစစ်တနန်းတွေနဲ့ခိုးလုံရနေရာတွေဆိုတဲ့အထောက်ပံ့တွေရရှိနေတယ်လို့ဆိုပါရစေ။အေးဟာ WUSA လို့ခေါ်တဲ့ဝါလန်နဲ့ကင်တပ်ဖွဲ့ကရရှိခံစားနေတဲ့လွတ်လပ်မှုမျိုးကိုလိုချင်နေတယ်လို့လည်းយေတာထားပါတယ်။အေးဟာဘင်္ဂလားဒေ့ရှ်ဘက်မှာရခိုင်အနယ်တူမျိုးနွယ်စုတွေရှိနေတာကိုအခွင့်ကောင်းယူပြီးဘင်္ဂလားဒေ့ရှ်နယ်မြေအတွင်းဘန်ဒဘန်နဲ့ရဂမာဒီမှာလည်းရမယံကဝင်ရောက်လှုပ်ရှားနေပါတယ်တဲ့။ပြည်တွင်းပြည်ပထောက်ခံသူတွေစီကငွေကြေးထောက်ပံ့မှုတွေရနေတဲ့တစ်ချိန်တည်းမှာပဲအေးဟာရှမ်းပြည်နယ်ကဝတ်ထိန်းချုပ်ထားတဲ့ area အတွင်းကလာတဲ့ငွေစေဝမောင်ခိုလုပ်ငန်းကနေလည်းဝင်ခွေရရှိနေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေကဆွဆွဲထားပါတယ်။အေးကအုံပြူတဲ့အကြီးစားလက်နက်တွေ IED နဲ့မြေမြုပ်မိုင်းတွေကလည်း UWS ဝါတပ်ဖွဲ့ကနေရရှိနေတယ်ဆိုတာကိုသတင်းရင်းမြစ်တွေကအတိအပြုပြောကြတယ်လို့လည်းရေးသားထားပါတယ်။သတင်းရင်းမြစ်တွေရဲ့အဆိုအရအေးကအုံပြူတဲ့လက်နက်တွေက WUS နဲ့တရုတ်လုံလက်နက်တွေဖြစ်ပြီးတချို့ကတော့ထိုင်းမြန်မာနယ်စပ်ကဝယ်ယူတယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အေးဟာရေတိုးနဲ့ရေရှင်မှာအနေရဆက်ရှိနေဦးမှာဖြစ်ပါတယ်။မြန်မာစစ်တပ်ကလက်နက်အင်အားတာပေမဲ့နေမင်းနဲ့လူတို့အနေအထားကအေးအေးကိုအသာရရှိစေကြောင်းမြန်မာနိုင်ငံအနေနဲ့စူပူမှုကိုနှိမ်နင်းတဲ့ဤအပြင်ရခိုင်တိုင်းရင်းသားတွေရဲ့ပူပင်သောကတွေကိုလည်းနီလန်းရှာဖြေရှင်းပေးတင်ကြောင်းရေးသားထားပါရယ်ခမ
ဂျူလိုင်လ15ရက်နေ့ရက်စွဲနဲ့ CNN သတင်း website မှာ Joshua Berlinger ရေးသားထားတဲ့မြောက်ကိုရီးယား Syria နဲ့မြန်မာနိုင်ငံဇင်ကျန်းပြည်နယ်ကတရုတ်လုံရက်ကိုကာကွယ်ပေးနေဆိုတဲ့ခေါင်းစဉ်ပါဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။နိုင်ငံပေါင်း22နိုင်ငံကဇင်ကျန်းပြည်နယ်ကတိုင်းရင်းသားတွေကိုတရုတ်အစိုးရကအစုလိုက်အပြုံလိုက်စခန်းသွင်းထားတာကိုရှုံချကြောင်းကြေညာချက်စာတစောင်ထုတ်ပြန်ပြီးတဲ့နောက်မှာတရုတ်နိုင်ငံဟာလူ ခွင့်ရေးအတွက်ထူးထူးခြားခြားအောင်မြင်အောင်ဆောင်ရွက်နေပါတယ်ဆိုပြီးမြန်မာနိုင်ငံပါဝင်တဲ့38နိုင်ငံကတန်မတ်ကြီးတွေကနေချီးကျူးခဲ့ကြောင်းအစချီရေးထားပါတယ်။ကြာတာပြည်နေက22နိုင်ငံထုတ်ပြန်တဲ့စာဟာဖွေကတိုင်းသားတွေပေါ်တရုတ်အစိုးရရဲ့လှုပ်ဆောင်ချက်ကိုပထမဆုံးချိန်နိုင်ငံတကာအတိုင်းဝိုင်းကတစုတစည်းတည်းနဲ့စိန်ခေါ်မှုတစ်ခုဖြစ်ပါတယ်။တရုတ်အစိုးရကတော့ဖွေကတွေပေါ်နှိပ်စက်တာနဲ့နိုင်ငံရေးဝါဒသွသွင်းမှုဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့တယ်လို့တရုတ်နိုင်ငံရဲ့ရဲဘော်ရဲဘက်နိုင်ငံတွေကလည်းတောက်ကြနေမှာတရုတ်ကိုထောက်ခံကြောင်းပြန်လည်တုံ့ပြန်တဲ့ကြေညာချက်စာတစောင်ကိုထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံဘက်ကရည်တည်ခဲ့တဲ့နိုင်ငံတွေကတော့လူခွင့်ရေးချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့နိုင်ငံတွေဖြစ်ကြပါတယ်။မကြသိမီကသတင်းတောက်တယောက်ကိုတူရကီမှာလုတ်ကြံခဲ့တဲ့ Sorry Arabia သူ့ကိုဝေဖန်ဆန့်ကျင်သူတွေကိုတပ်ဖြတ်တယ်လို့ဆွဆွဲခံထားရတဲ့သမ္မတ Vladimir Putin ရဲ့ရုရှားနိုင်ငံနဲ့ Rohingya တွေပေါ်ပြစ်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာနိုင်ငံတို့ပါဝင်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံစင်ကြံပြည်နယ်အတွင်းအချင်းစခန်းတွေကိစ္စကလွတ်လွတ်လပ်လပ်နဲ့အတိပြုချက်ပေးဖို့ကတော့ခဲယဉ်နေပါသေးတယ်ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကတော့အဲ့ဒီလိုလူအခွင့်ရေးချိုးဖောက်ခံရတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာအဖွဲ့တစ်ဖွဲ့ကိုဇင်ကျန်းပြည်နယ်အတွင်းတွားရောက်ခွင့်ပေးဖို့တောင်းဆိုထားကြောင်းရေးသားထားပါတယ်။တရုတ်နိုင်ငံကိုထောက်ခံတဲ့နိုင်ငံပေါင်း38နိုင်ငံမှာ Sorry Syria, Qatar, UAE, Bahrain, Sudan နဲ့ Pakistan စတဲ့ Muslim နိုင်ငံတွေလည်းပါဝင်ကြောင်းရေးသားထားပါတယ်ရှင်။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအုပ်ချုပ်တဲ့အစိုးရစနစ်ပြောင်းလဲလာခဲ့တာလင်းနေရှိပြီဖြစ်ပေမဲ့မြန်မာနိုင်ငံသားတွေဟာအိန္ဒိယနိုင်ငံအနေနဲ့ဒေတာရင်းကတခြားနိုင်ငံတွေကိုအလုံးအရင်းနဲ့ထွက်ပြီးအလုတ်ကန်ရှာဖွေလုတ်ကန်နေကြဆဲဖြစ်ပါတယ်အခုရပိုင်ထိုင်းနဲ့မလေးရှားနိုင်ငံတွေအတွင်းတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားအများအပြားဖမ်းဆီးခံနေကြရတာကိုကြီးကြီးအားဖြင့်တိုင်းပြည်စည်းဝါးအခြေအနေဟာအခြေခံလူထုအတွက်ခဏိအချိန်ထိအထောက်အကူမပြုနိုင်သေးဘူးဆိုတာသိတာပါတယ်အစိုးရစနစ်တည်ပြောင်းလဲသွားပေမဲ့ဆင်းရဲမွတ်တေမှုတွေကိုခါစီခံနေကြပြီးပြည်ပကိုအလုတ်ထွက်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုသူတွေအနေနဲ့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ကြွပါပါခင်ဗျာ
။ဒီကနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ဒီအစီအစဉ်ကိုတော့ဒေါ်လာလတန်ကအစီအစဉ်ပို့ချပေးထားတာဖြစ်ပါရရှင်။
ဒီကနေ့တင်ပြမယ် idiom အသုံးက
hit below the belt
ဖြစ်ပါလေစာလုံးပေါင်းက hit hit ကရိုက်တာထိတာထိုးတာ below below ကအောက်ဖက် the belt belt ကကဘာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘက်ကကဘာအောက်ပိုင်းကိုထိုးတာပေါ့ဒီအသုံးကလက်ဝေးဘွဲကနေဆင့်သက်လာတယ်လို့ရှင်းပြပါစီလက်ဝေဘွဲစီမင်းတွေအရလက်ဝေထိုးသူတွေဟာလူကိုအန္တရာယ်ဖြစ်စေမဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုထိုးခွင့်မရှိကြပါဘူးအထူးသဖြင့်ခါအောက်ပိုင်းဝန်းပိုက်နေရာကိုပေါ့အဲ့ဒီနေရာကိုထိုးရင်တစ်ဖက်ကအထိနာမှာဖြစ်ပါလေနေ့စဉ် ADM အသုံးမှာလဲဒီသဘောတိုင်းပါပဲ hit below the belt အသုံးဟာလူတို့လိုက်နာစောင့်စည်းရမယ့်ကျင့်ဝတ်သိက္ခာကိုမဆောင်ထိန်ပဲမလုတ်တင်မလုတ်ထိုက်တဲ့နည်းနဲ့လူတို့အပေါ်အနိုင်ယူတာတနည်းတော့မတရားအနိုင်ယူလိုက်တဲ့သဘောမျိုးပေါ့လူတူအူကိုထိခိုက်နေတာအောင်လှုပ်ရမှာစီးမဆောက်တာမျိုးလို့လည်းဆိုနိုင်ပါလေဒီအသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault She was not well so it's not fair to put the blame on her
Larry ကအပြစ်အလုံးဟာ Jane ကြောင့်လို့ပုံချတာတကယ်မဟုတ်တဲ့အပြုမူပါပဲ Jane ကနေမကောင်းဖြစ်နေလို့သူ့ဘောအလုံးပုံချတာတော့မတရားဘူးပေါ့လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Larry hit below the belt when he said it was all Jane's fault She was not well, so it's not fair to put the blame on her.
လူတူပေါ်မတရားနည်းနဲ့အနိုင်ယူတဲ့ဆိုရင် ATM အသုံးရဘယ်လိုပြောမလဲ?
Hit below the belt.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ ATM အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုနှာစင်ကြရပါမယ်ရှင်။ကချင်ပြည်နယ်ထဲမှာတရုတ်ဘက်ကပဲယင်းနှိမ့်မြုံနံရဲတဲ့အနေအထားဖြစ်နေတဲ့အကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ပြည်နယ်ထဲမှာတရုတ်နဲ့ဆက်ဆက်တဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလည်းတရုတ်ဝင်ဖြစ်လာနိုင်အောင်ကြိုးစားနေတဲ့အကြောင်းကိုလည်းအဲ့ဒီမြကြီးနာကသတင်းစာရှင်းလင်းပွဲမှာပဲဝန်ကြီးချုပ်ကပြောသွားခဲ့တာပါ။ကချင်ပြည်နယ်အတွင်းစီးပွားရေးအခွင့်အလမ်းတွေနဲ့စိန်ခေါ်ချက်တွေကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ချင်းပြည်နယ်တွင်လူမှုစီးပွားဒုတက်ဖွံ့ဖြိုးရေးအလုပ်အကိုင်တွေဖော်ဆောင်ပေးနိုင်ရေးအတွက်ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုဖိတ်ခေါ်နေပေမဲ့တရုတ်ဘက်ကပဲရင်းနှီးမြှုပ်နှံမှုရရှိတဲ့အကြောင်းချင်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်။ကျွန်တော်ခဏခဏတွေ့ပါတယ်လူအချင်းတွေကတော့ကိုရီးယားကစားဂျပန်တို့အမေရိကန်တို့ကခဏချင်းတိုင်းကျွန်တော်လာတွေ့ပါတယ်။တို့လာကျွန်တော်တို့ကလာရင်းနှီးပါလို့ပြောမလာဘူး။တော့ဒီနေ့ကလုပ်ငန်းရှင်တွေကိုလည်းကျွန်တော်ရန်ကုန်မှာလည်းလုပ်ငန်းရှင်တွေကိုဒီလိုလည်းလာရင်းပြီးပါလို့ကျွန်တော်တို့အများအားဖြင့်ကြားတို့ဘယ်နဲ့ခုဘမ္မာရဲ့တိတ်မလာဘူးကျွန်တော်ဒီနေ့ဒီပြတိုင်းနဲ့ဒီနေ့နဲ့ဆိုင်ကျွန်တော်ဒီနေ့မှာတော့ဒီလိုစီးပွားရေးနဲ့ပတ်သက်ပြီးလာပြီးရင်းနှီးမြှုပ်နှံတဲ့သူငဲတယ်ဆိုတဲ့အောက်ဆိုရင်ဒီဒီတို့ဒါက foreign direct investment အနေနဲ့တော့ဒီတို့ကိုဒီခုနေပေါ့လေဒါတို့ကတို့ပဲလာပြီးတော့ရင်းနှီးမြှုပ်နှံ
ရင်းနှီးမြှုပ်နှံမှုနည်းပါတဲ့အချက်ကနည်းမြေမငိမ့်ချက်နဲ့အတွက်ကြောင့်လို့ပြည်နယ်ဝန်ကြီးချုပ်ကကချင်ပြည်နယ်အစိုးရအဖွဲ့ရဲ့တတိယတနှစ်တာဆောင်ရွက်မှုတွေကိုရှင်းလင်းတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။တရုတ်နယ်နေဆက်ကပ်ရပ်ဖြစ်တဲ့ကချင်ပြည်နယ်တွင်းမှာတော့နမေကျော်မြစ်ဆုံစီမံကိန်းအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများအပြားရှိနေတာပါ။ကချင်ပြည်နယ်တွင်မှာဧကတောင်းနယ်ချီပီတရုတ်လုပ်ငန်းတွေဘက်ကစိုက်ပျိုးနေတဲ့တီရှူငပြောစိုက်ခင်းတွေကတပ်မတော်အစိုးရလက်ထက်ကလေးကဘင်းအစာတို့တည်နံဖြစ်ရှိခဲ့ပြီးအခုအချိန်မှာတော့တရားဝင်ဖြစ်အောင်ကြိုးစားနေတယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ
်ဟုတ်လားအဲ့တော့ကျွန်တော်တို့2016ကျွန်တော်တို့ဆွေးရတော့တာဝန်ချက်ယူလာတဲ့အခါကျတော့ဒီလာကြီးကရှိနေတဲ့ကတ္တတော့ဒီရောင်းဝင်မှုဆိုတော့ပြည်တယ်ပြည်တယ်အဲ့ဒါကိုကျွန်တော်ဆွေးရတယ်ဒီမျိုးစက်သားတွေကိုကျွန်တော်ဆွေးလိုက်ပိတ်ချိန်လိုက်တာပိတ်ချိန်လိုက်တော့နောက်ဆက်ပဲ consequences တွေပါနေဖြစ်တာဆွေးရတာတော့ပိတ်ချိန်လိုက်လို့ရှိရင်ရောင်းဝင်ပါဘူးအရင်တော့ပုံပြမဲ့ program ကိုဆိုတော့လိုက်တယ်ဘူးရင်းတက်တာကိုနိုင်ချေပါ
2016ခုနှစ်ကလေးကတရှုံငပြောစိုက်ခင်းတွေအရေးကိုစူးစမ်းနေပေမဲ့အခက်အခဲပေါင်းစုံရှိနေကြောင်းတရှုံငပြောစိုက်ခင်းတချို့ကနည်းမြေလုံခြုံမှုမရှိတဲ့ဒေသတွေမှာလုပ်နေတာကြောင်းစက်မှဆောင်ရွက်ဖို့ကလည်းခက်ခဲနေပါတယ
်ဒီလိုလမ်းကြောင်းတွေကပုံပြပေါ်ပေါ်တော့ဘူးဒီမှာဘုံတို့ကလည်းနည်းငယ်ကြဆိုတော့ဒါလို့တော့ပြောရတယ်ဒါပေမဲ့ခက်ခဲမျိုးမျိုးပါလေအော်ဘယ်လိုလဲတချို့ကသူစီပါတာတဲ့ကဘုံတော့နောက်တချို့စိုက်တဲ့နေရာတွေကကျွန်တော်တို့မတော်နိုင်တဲ့နေရာဒုံဒုံရင်းမရှိလို့မတော်နိုင်တဲ့နေရာမှာစိုက်အဲ့လိုမျိုးရှိတယ်ဒါကလည်းအခက်ခဲရှိလို့
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကကောက်ယူထားချက်အရတော့ဧက6000ခွဲလောက်ရှိနေပြီးအတိအကျဘလောက်စိုက်ပျိုးနေတယ်လဲဆိုတာတော့မသိရသေးပါဘူးဒီငပြောစိုက်ခင်းတွေကိုတော့နိုင်ငံခြားနယ်ပြည်တွင်းဖက်ဆက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုအဖြစ်တရားဝင်ပေါ်ပေါက်လာဖို့ကြိုးစားနေပါတယ်လို့လည်းဒေါက်တာခက်အောင်ကပြောဆိုသွားပါတယ
်ဒါကြောင့်လည်းဆိုအဲ့မှာအဲ့ဒီ2016တော့တကယ်တော့ဘာအဲ့မှာဟိုမိစားပါကြတဲ့ဆိုအဲ့တော့ဘယ်လိုလဲဒီလိုရတယ်ဒီလိုရတယ်ဘယ်လိုလဲအခုဆိုတော့ရ
ဒီလူကင်းဘက်ကတိတ်လို့ရှိတဲ့ပြည်သူတွေကတို့လက်နဲ့ထူတော်မယ်စောင့်ကြည့်ကြတာဖြစ်မယ်အဲ့တော့တော့ဆက်ဆိုချူတော့ကိုစလူရဲ့ဘာသာရေးဘက်ကလည်းဒါရင်ဖြစ်တာပါဒီတော့ဒီဟာကိုဒီလိုမျိုးတော့ပြိလို့တော့ဖြစ်ဘူးဒီတော့ဒီဘာကြောင့်အဲ့ဒါကျွန်တော်တို့ပေါ်ဆောင်အောင်ဆိုတော့ကျွန်တော်ဆုံးဖြတ်ပြီးတော့ဒီတော့ဟိုတော့ဆက်ဆောင်ကြည့်တော့ဒီတော့အခုလည်းထပ်ဆက်ပါတော့ခွင့်ပြုတာဆိုထပ်ဆက်ပါတော့ကျွန်တော်ခွင့်ပြုတယ
်တရားမဝင်ငပြောဆက်ခင်းတွေကိုဖျက်သိမ်းလိုက်ရင်ဒေတာတွေအလုတ်အကင်တသိန်းခွဲလောက်ဆုံးရှုံးသွားနိုင်လို့လူမှုရေးပြဿနာတွေဖြစ်လာနိုင်တာကိုထောက်ထားပြီးတရားဝင်ဖြည့်ဘက်ကိုဥတီဆောင်ရွက်နေတာလို့လဲဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်။ဒါ့အပြင်ငပြောဆက်ခင်းတွေမှာပုသက်စီတွေကိုစီကတ်မဲ့စွန့်ပစ်တာတွေရှိပြီးဒါရီကိုတော့ကြက်မှတ်ဆောင်ရွက်ရမှာလို့လဲသူကပြောပါတယ်။ဒါ့အပြင်ကချင်းပြည်နယ်တွင်းကလူပေါင်းများစွာရဲ့အသက်မွေးဝမ်းကြောင်းမိခိုရာဖြစ်တဲ့တရားစတာတတ်တူတူဖို့ရေးလုပ်ငန်းတွေကိုလဲတပိုင်းတနိုင်ဆောင်ရွက်နိုင်ခွင့်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရဘက်ကစီစဉ်ခဲ့တယ်လို့သူကအခုလို့ပြောပါတယ
်။သူတို့ပြီးခဲ့တဲ့မလလောက်တုန်းကဒီပြင်းတို့ဘာလို့ကိုလေးရွှေလုပ်ွက်တပိုင်းတိုင်းပေါ့။အခုကြောက်စေးလုပ်ွက်လဲတပိုင်းတိုင်းဆိုပြီးတော့အသေးစားလေးတွေသူတို့တို့လည်းအကောင်းချက်ပေါ့ဆိုလို့ရှိတယ်။တို့မဲ့လည်းဘာအခက်ခဲရှိတယ်ဆိုတဲ့ကတည်းက။ပြီးခဲ့တဲ့အကောင်းဆုံးကလည်းရွှေတိုင်းတိုင်းပေါ်လုပ်ွက်အသေးလေးတွေပေါ့။တော့ပြင်းရွှေနဲ့ပြင်းပေါ့။အဲ့ဒါဒီမို့ကျွန်တော်တို့ကဒီသက်ကံဒီလူများလုပ်ချင်တဲ့ကုမ္ပဏီလေးတွေပေါ့ကျွန်တော်တို့ကဒီတော့ဆုံးမဆိုရဖို့ကမင်းဒစ်စီဆိုရင်တော့ပြန်စားတာနဲ့ဘာပေါ့ဝင်ဒီကိုကြီးခံတာပေါ့။ဒါကျွန်တော်တို့ဒီနေ့ဆိုရတယ်။ဥပမာဒီရာဒီကိုရေးကိုပေး
။ဒီစီစဉ်ကတော့တက်မတော်ဘက်ကလုံခြုံရေးစိုးရိမ်ချက်ကြောင့်မျောလင်းချက်ပြက်သွားရပြီးအဓိကကတော့ငြိမ်းချမ်းရင်းမရှိတာအကြောင်းလို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောဆိုသွားကြောင်းပါရှင်
။တောက်ကလည်းဒီမောင်ပါကဒီဘက်ကျွန်တော်တို့တောက်တော်လည်းစေတနာနဲ့ရင်းနေရာတွေမှာလုတ်ကင်လို့မရသေးပါဘူး။မိုင်းနေရှိတယ်။ဟုတ်လား။အဲ့ကလည်းလက်နက်ကအဖွဲ့စည်းတွေရှိတယ်။ဆိုပြီးတော့ခုဘက်ကလည်းစေတနာနဲ့ပြောဒီဘက်ကလည်းကျွန်တော်တို့ကလည်းပြည်내ဆွေးနွေးရအနေနဲ့စေတနာနဲ့လုပ်ပြရတယ်။ဒီလူတွေရဲ့ညှိုးလင်းချက်ကဒီစေတနာနဲ့ပူကြမှာဆုံးဆုံးတော့ဖြစ်သွားတယ်
မတင်ဂီတိုင်းစီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းင်းလာနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နာဆင်နိုင်ကြတာဖြစ်ပါရဲ့ရှင်။အခုသုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုနာဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့နွေရာသီကာလအလဲအပတ်အများဆုံးသွားကြတဲ့နိုင်ရာဂရာရေတံခွန်အကြောင်းကိုအောင်အောင်ကတင်ဆက်ပေးထားပါရဲ့ရှင်။
မြန်မာဒီကာလမှာအလဲရဲ့ပန်းပီခီးထွက်လေရှိတာဟာအမေရိကန်တွေရဲ့အစဉ်လာတစ်ခုဖြစ်ပါတယ်။အခုလိုနေရာဒီအပျော်ခီးသွားကာလမှာမြို့ကြီးပြည်ကြီးတွေစီသွားရောက်လဲပတ်ကြသလိုသဘာဝဥယျာဉ်ကြီးစီကိုသွားရောက်လဲပတ်ကြသူတွေလည်းရှိပါတယ်။နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေတံခွန်စီလာရောက်လဲပတ်ကြသူတွေအကြောင်းကိုတင်ပြပေးရမယ်။တစ်နှစ်ပတ်လုံးလုပ်ငန်းခွင်ကဖြည့်ဆည်းမှုတွေကိုဖြည့်လျှော့ဖို့နဲ့ဒေသန္တရဗဟုသုတတွေရဖို့အမေရိကန်တွေဟာအပန်းပီခီးထွက်ကြပါတယ်။နယူးယောက်ပြည်နယ်သဘာဝဥယျာဉ်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody from
here. ဒီကုန်းကရေရေးစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါတယ်
။ American ပြည်အစုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးရင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။ New Jersey ပြည်နယ်ကအလေလာသူ So Hyun Kim က
We try to bring like Korean food along.
ကိုရီးယားအစားအစာတွေယူလာပါတယ်။အမေရိကန်အစားအစာကိုတနေ့၃ချိန်တော့မစားနိုင်ဘူးလေ။ဒါကြောင့်ရာမန်ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါတယ်
။တက်တက်လို့စားတဲ့အိန္ဒိယနွေဘွား VJ မီသားစုဟာနိုင်ယာဂါရာရေတံခွန်စီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးခလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်ငှက်ရအောင်တချင်းဆိုလာခဲ့တယ်လို့ဆိုပါတယ်။နယာဂါရာရေတံခွန်ကိုကနေဒါပတ်ချန်းကနေလည်းကြည့်ရှုနိုင်ပါတယ်။နယာဂါရာမြစ်ထဲကနေအပျော်သင်းမစီးပြီးကြည့်လို့လည်းရပါတယ်။ နိုင်ငံကရာရေတံခွန်ကိုသွားမယ်ဆိုရင်တော့မြန်မာပြည်ကရွှေပြောင်းအခြေချနေထိုင်သူအများပြားရှိတဲ့ဘက်ဖဲလိုမြို့ကလေးကိုဖြတ်သွားမှာပါဘက်ဖဲလိုမြို့မှာနေထိုင်သူကိုပညာကနိုင်ငံကရာရေတံခွန်အကြောင်းအခုလိုစပြောပြပါတယ်
သူကကမ္ဘာအကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအညွှဲစားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့ဒီပြီးတော့ကနေဒါနဲ့အမေရိကန်နဲ့နန်နမိတ်မှာတည်ရှိနေတာရောဟုတ်ကဲ့ဒီကနန်နမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူတယ်လို့ဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပူလှတယ်လို့ဟိုပြောကြတယ်เนาะ
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့ तू ကရေတကုံကြီးကိုတဲ့တဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေးဝေးကနေပြီးတော့မှအဲ့မြင်းအလဲစီတံတားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တယ်ဟိုဟာတံတားမျိုးစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးခဲ့ရေတကုံတဲ့တဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေတကုံဘေးပတ်လန်ကိုသူတို့ကကောင်းတယ်သူတို့ဘက်ကပုံပြီးခွင်လန်းတာရေတကုံတဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ enhanced travel license သွားလို့ရတယ်ဒါမှမဟုတ်ရင် passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပေါ့ passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ကျွာတဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲ့ဒါ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနည်းဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကပြကတ်ပြပြီးထွက်သွားလိုက်မှလွယ်ပါလေအဲ့ဒါတော
့ဟုတ်ကဲ
့ပြန်ဝင်လာနေနေခဲ့တာကနေဒါဘက်ကူးရင်တော့သူကနေဒါဘက်လဲသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးအမေရိကန်စိတ်ကစစ်လည်းနဲ့နဲ့ပေါ့တော့ဟုတ်ပဲသွားတာ
What draws me to that mighty water as it rolls over the edge fascination I'm so inspired by that never ending descent over the waterfall
နိုင်ငံကရရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကရေတကုံပြီးသက်လန်းတစ်ချက်ကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ဝဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလဲကနေ night view တော့တင်တာဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ကက်ဆီနိုတို့တခြားဆိုင်တွေတော့အဲဒါကသူကဒီရေကုန်ဘေးနဲ့မြေဘေးနဲ့နည်းနည်းလှမ်းဝေးရတယ်မြေဘေးနဲ့နည်းကြာအမေပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရစီကတော့ခဏလူရနေကိဘက်ကတော့ကျွန်တော်အမေရိကန်ဆိုက်ကပိုများတယ
်ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနှစ်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်ကနေဒါဘက်ခြမ်းကလည်းသင်္ဘောစီမီသွားကြည့်လို့ရတယ်အာဒီအမေရိကန်ဘက်ကခြမ်းကလည်းသင်္ဘောစီသွားကြည့်လို့ရတယ်နောက်တစ်ခါဘာလို့သူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တစ်ခါတည်းဟိုဘယ်လိုလဲပြောမလဲဟိုကအင်ကြီးပပလေးဖြစ်ရတယ်ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရတယ်တော့သင်္ဘောကတော့စီးဖို့တယ်သူကသင်္ဘောစီလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့ကျွန်တော်ရေကုန်အပေါ်ကနေရေကုန်ရေကျတဲ့နေရာကနေငုတ်ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီတကယ်ဟိုနိုင်ငံကအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအဲ့နာကတ်သွားတော့ဒီဝါရီကြခင်ဗျာမော့ကြင်လာကိုပပတ်လည်းမှာရေကုန်ကြီးဝါရီလိုကြီးပဲဖြစ်သွားတယ်အရန်လာတင်မော်စီ
ဟုတ်ကဲ့ဆိုတော့တင်မော်စီရဲ့ဟိုဟာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပေးရတယ
်ရေတခွန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေတခွန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေတခွန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါတော့ဒီ ice age ပေါ့ရေခဲခက်ခဲရအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ဒီကနေပြီးတော့အဲ့မြေဖြစ်လာပြီးတော့အဲ့လိုမျိုးရေတခွန်ဖြစ်လာပါတော့အဲ့မြေလမ်းကြောင်းနဲ့ရေတခွန်ပုံကန်တွေကတော့အချိန်ကြာမယ်မြတ်ဖြစ်ပြောင်းလာတယ်ကြီးလာတယ်အဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတခွန်လဲဟိုပါပေါ့နော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တွင်လူတွေကတော်တော်များများလာကြည့်ကြရတယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတ္တဆောင်လေအမေရိကန်တခွင်စီစဉ်ကိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA ရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ကြရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်တယ်လီဖုန်းကတော့12923823554ဖြစ်ပြီး fax number 12923823554ကနေပြီးတော့လည်းဆက်သွယ်နိုင်ကြပါတယ်ရှင် VOA American အသံကနေအခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးကရှိတာမို့စောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့လည်းရပါတယ်ရှင်အခုအင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရမင်းထွန်းပြောပြပေးပါဦးမယ်ရှင
်။သားရောင်ကွဲပြတ်သူ American Outlet တို့ Democrat အမျိုးသမီးအမတ်၄ဦးကိုဝေဖန်တိုက်ခိုက်နေတဲ့ဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်ပြောကြားမှုတွေကိုသမ္မတ Donald Trump ကလက်မခံပဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိနေပါတယ်။ဒီကိစ္စအတွက်ကျွန်တော်မစိုးရိမ်ပါဘူးလို့သမ္မတ Trump ကသတင်းတောက်တွေကိုပြောခဲ့တာပါ။Outlet တို့ Democrat အမျိုးသမီးလေးဦးကိုသူတို့ရဲ့မူလစစ်မြစ်နေရာရင်းနိုင်ငံတွေကိုပြန်ပြီးအဲ့ဒီကရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့ Trump ကတင်းလာနေက Twitter နဲ့မှာပြောခဲ့တာဖြစ်ပါတယ်။2019ခုနှစ်အတွင်းလူဖြူမျိုးသားရေးဝါဒီတွေရဲ့ခြေတက်ပွဲတစ်ခုအတွင်းမှာအမျိုးသမီးတူကိုကားနဲ့တမင်တက်တက်တိုက်ခိုက်သေးစေခဲ့တဲ့လူဖြူမျိုးသားရေးဝါဒီ James Fields ကို2019ခုနှစ်ဩဂုတ်လ2ရက်နေ့မှာ32နှစ်အရွယ်အမျိုးသမီးဟီတာဟီယာကိုတပ်ဖြတ်မှုနဲ့အခြားလူ19ဦးကိုဒဏ်ရာရစေမှုအတွက်ထောင်ဒဏ်တစ်သက်အပြင်နှစ်ပေါင်း1419နှစ်ထပ်မံကြာခံစေဖို့တရားဝန်ကဒီနေ့အမိန့်ချမှတ်ခဲ့ပါတယ်ကမ္ဘာအင်အားကြီး6နိုင်ငံနဲ့2015ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့စာချုပ်မတိုင်မီအခြေအနေကအတိုင်းအီရန်ကသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုပြန်လည်ထားရှိဖို့ချိန်ကြောက်ခဲ့ပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကသူတို့ရဲ့တာဝန်တွေကိုမထမ်းဆောင်လိုဘူးဆိုရင်အီရန်နေနဲ့လည်းပေးထားတဲ့ကိရိတွေကိုလျှော့ပြီးလွန်ခဲ့တဲ့၄နှစ်ကရှိခဲ့တဲ့အခြေအနေတိုင်းပြန်သွားမှာဖြစ်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပါတယ်။နေပြည်တော်မှာရှိတဲ့ Wisdom Hill နေကလေးတင်းကျောင်းတစ်ကျောင်းမှာနှစ်နှစ်နဲ့ဆက်တလအရွယ်အမျိုးမိန်းကလေးတူကိုအဓမ္မပြုကျင့်ခဲ့တဲ့ကိစ္စတရားဥပမာစစ်ဆေးကြားနာနေပြီဖြစ်ပါတယ်။တန်တရားရှိခံရသူကိုအောင်ကျော်မျိုးဟာနေပြည်တော်ဒက္ခိဏသီရိခေယတရားဥပမာ15မိနစ်ကြာကြာနာစစ်ဆေးမှုစတင်ခံခဲ့တာဖြစ်ပါတယ်
။အင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုရမင်းထွန်းပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.